COVID-19 ဆောင်းကြည့်လူနာ89ဦးတည်းကတဦးမှယောဂပိုးတွေ့ရှိရတဲ့ကြောင်းမြန်မာနိုင်ငံမှာတက်ခွဲတည်ပြီးလူနာ28ယောက်ရှိသွားခဲ့ပြီလို့ကျွမ်းမရင်းနဲ့အာကစားဝန်ကြီးဌာနကဧပြီလ10ရက်နေ့ညပိုင်းမှာကြေညာခဲ့ပါတယ်။ဧပြီလ10ရက်နေ့မနက်ပိုင်းမှာလည်းဆောင်းကြည့်လူနာ4ယောက်မှယောဂပိုးတွေ့ရှိတယ်လို့ကြေညာထားတဲ့ကြောင်းတရက်တည်းဆောင်းကြည့်လူနာ5ယောက်မှယောဂပိုးတွေ့ရှိခဲ့တာပါ။ယောဂဘုံနောက်ဆုံးတွေ့ရှိသူလူနာနံပါတ်28ဟာတက်ခွဲအတီးပြူလူနာနံပါတ်8နဲ့အနိကထိတွေ့ခဲ့တဲ့မိသားစုဝင်တယောက်ဖြစ်ပြီးအသွာလာကန့်သက်ထားချိန်တွင်ယောဂလက္ခဏာတွေပြလာတာကြောင့်တက်ခွဲစစ်ဆေးရာကနေအခုလိုယောဂဘုံရှိနေကြောင်းသိရှိရတာလို့လည်းကြေညာချက်မှာပါရှိပါတယ်။သွေးတော်နဲ့စီဂျိုယောဂအခန်းရှိသူလူနာနံပါတ်28ကိုဝေဘာကီအထူးကုဆေးရုံကြီးမှကုသပေးမှဖြစ်ပါတယ်။ဧပြီလ9ရက်နေ့ကနေ10ရက်နေ့အတွင်းစောင့်ကြည့်လူနာအသင်52ဦးတိုးလာတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ COVID-19 ကုဆေးယောဂပြန့်နှံ့နေတာကိုတားဆီးတဲ့အနေနဲ့ဧပြီလ10ရက်နေ့ကနေ19ရက်နေ့အထိတကြံကာလအတွင်းမလို့အပ်ပဲအိမ်ပြန်မထွက်ကြဖို့နဲ့လူစုလူဝေးတွေမလုပ်ဖို့ကိုတိုက်ဒေသကြီးအစိုးရအသီးသီးကညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်။ဒီစီစဉ်ကိုကြံမှတ်ဆောင်ရွက်ဖို့သက်ဆိုင်ရာအုပ်ချုပ်ရေးမှုတွေကိုညွှန်ကြားထားပေမဲ့နေအပြင်မထွက်ဖို့ကိစ္စမှာဥပဒေအရတင်းကျပ်တဲ့သဘောတော့မတွေ့ရပါဘူး။ရန်ကုန်တိုင်းဒေသကြီး COVID-19 ကာကွယ်ထိန်းချုပ်ကူတာရေးလုပ်ငန်းကော်မတီကတော့မဖြစ်မနေဆောင်ရွက်ရမယ့်ကြမ်းမာရေးကိစ္စနဲ့အစားအသောက်ဝယ်ယူတဲ့ကိစ္စတွေကလွယ်ပြီးအိမ်ပြင်မထွက်ဘဲနေထိုင်ဖို့အသွားအလာကန့်သက်တဲ့အစီအစဉ်မှာပြည်သူတွေပူးပေါင်းပါဝင်ဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်။